You help Ukraine meet its basic needs like food, health, heating, and you continue to give them.
Ukraine ကတအားလုံးလက်နက်ခရမီးချောက်တွေတင့်ကားတွေလေကြောင်းကာကွယ်ရေးစနစ်တွေကစပြီး Ukraine အတွက်အရေးပါတဲ့လုံခြုံရေးဆိုင်ရာအကူအညီအလုံးကိုနိုင်ငံကအတူတကွပံ့ပိုးပေးနေတာဖြစ်ပြီးတော့ဂျာမနီနေနဲ့လည်း Ukraine ရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စားနပ်ရိက္ခာ၊ကျန်းမာရေးလျှက်စစ်ဘူးဒတ်ယာယီတွေကိုပါဆက်လက်ပံ့ပိုးပေးရင်သူတို့ရဲ့ခုခံစစ်အချိန်မပြတ်စေဘဲရုရှားသမ္မတကိုဖိအားဆက်ပေးနိုင်တာတွေ့ရပါတယ်။ဒီနေသားကလည်း NATO မဟာမိတ်တွေဖြစ်တဲ့ကျွန်တော်တို့ရဲ့မိတ်ဆွေဖြစ်မှုစမ်းဆောင်နိုင်မှုတွေကိုပိုးပြီးခိုင်မာအားကောင်းလာစေတာပါလို့ American သမ္မတ Joe Biden ကပြောပါတယ်။ဂျာမနီဝန်ကြီးချုပ် Schultz ကလည်းအနောက်မဟာမိတ်နိုင်ငံတွေနေနဲ့ယူကရိန်းစစ်ပွဲဘယ်လောက်ပဲကြာပါစေဆက်ပြီးပံ့ပိုးသွားမှာဖြစ်ကြောင်းနဲ့ယူကရိန်းကိုရုရှားကျူးကျော်တာကြောင့်ငြင်းချမ်းမှုအန္တရာယ်ကြီးတဲ့နှစ်ဖြစ်တဲ့အတွက်ဒီနေ့ကတိတ်အရေးကြီးကြောင်းလဲသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခြင်းမှာပြောကြားခဲ့ပါတယ်။ယူကရိန်းစစ်ပွဲအနေထားပိုးပြီးခက်ခဲတဲ့အဆင့်ရောက်လာခြင်းမှာပဲယူကရိန်းအတွက်ဒေါ်လာဘီလျံချီပေးနေတဲ့အကူအညီတွေနောက်ွယ်ကနိုင်ငံအခြေအနေတွေအတွက်ဖြေချဖို့နိုင်ငံခေါင်းဆောင်တို့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။အခုတွေ့ဆုံပွဲမှာတရုတ်နိုင်ငံအရေးကိစ္စကိုထည့်သွင်းဆွေးနွေးတာတော့မတွေ့ရပါဘူး။ဂျမနီဝန်ကြီးချုပ်ဟာလွန်ခဲ့တဲ့တစ်နှစ်ကျော်ကယူကရိန်းကိုရုရှားမွေရောက်မကျူးကျော်ခင်အချိန်ကလေးမှာပဲဝါရှင်တန်ဒီစီကိုလာရောက်ခဲ့ပူတာဖြစ်ပါတယ်။